KNU တက်မဟာငါဖာပွန်ခရိုင်မင်းမှာရှိတဲ့ EBS ရဲ့စခန်းကိုပြီးခဲ့တဲ့လတုန်းကအခြားလက်နက်ကင်အဖွဲ့တစ်ဖွဲ့ဝင်ရောက်ပြီးလက်နက်အလက်30ကျော်နဲ့ KN မိကြောက်တွေတင်ယူသွားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ဒေတာတွင်ဩဇာကြီးတဲ့ KNU တက်မဟာငါတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးလက်နက်တွေပြန်ရဖို့ကြိုးစားနေတယ်လို့ EBS ရဲ့တာဝန်ရှိသူတွေကပြောပါတယ်။လက်နက်တင်ယူသွားတဲ့အဖွဲ့ဟာ AB တိုင်ရင်မှုဟောင်းကိုခင်ကျော်ဦးဆောင်တဲ့အဖွဲ့ဖြစ်ပေမဲ့သူဟာအဖွဲ့ရဲ့အပြစ်ပေးခံရသူဖြစ်တာမို့ခွဲထွက်အဖွဲ့လို့ပြောဆိုတတ်မှတ်လို့မရဘူးလို့ EBSDF အတွင်းရင်းမှုတဲ့ကုမြင့်ဦးက VOA ကိုပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး EBSDF ဟာမြန်မာအစိုးရနဲ့အပြစ်ရသဘောတူထားသလိုတနိုင်ငံလုံးအပြစ်ရရေး NCA စာချုပ်ကိုလည်းလက်မှတ်ထိုးရတဲ့အဖွဲ့ဖြစ်ပါတယ်အခုလိုလက်နက်တွေသိမ်းယူခံရတဲ့ဖြစ်ရတဲ့ပတ်သက်လို့ EBSDF အတွင်းရင်းမှုလည်းဖြစ်စစ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်တဲ့ကုမြင့်ဦးကိုကိုတန်းညူကဆက်သွယ်မြင်းမြန်ထားပါတယ
်စက်တင်ဘာ18ရက်မှာကျွန်တော်တို့ဖြတ်ပြင်းရောက်ညီလာခံကျင်းပနေတဲ့အချိန်မှာတက်မဟာငါပေါ့ဆပုံခရိုင်ထဲမှာရှိတဲ့ကျွန်တော်တို့ဝင်းကြီးတိသားပေါ့အဲဒီမှာရှိတဲ့တက်ရင်တုံးမှာခင်ကျော်အဖွဲ့ကလာပြီးတော့တနက်30ကျော်နဲ့လည်းခင်ဝင်ကျော်တချို့လာရောက်ယူဆောင်သွားတယ်ဆိုတာတော့ကျွန်တော်တို့သိရတယ်အဒီကွာလာမှာအဒီတက်ရင်မူရောတချို့တက်ရင်ကအရာရှိတွေရောတချို့ရဲဘော်တွေရောညီလာခံကိုရောက်နေတယ်တချို့လည်းခကြီးသွားနေတဲ့အတွက်တမလာရေဘော်တွေမရှိတဲ့ကာလဖြစ်တယ်အဲဒီကာလမှာလာရောက်ယူဆောင်ရတယ်လို့ကျွန်တော်တို့သိရပါ
တယ်ဟုတ်ကဲ့အဲဒီဖြစ်ပျက်မှာအထိခိုက်တွေတိုက်ပွဲတွေဒါမှမဟုတ်တင်းတင်းမမအခြေအနေမျိုးတွေရောကြုံရသေးလားခင်ဗျာ
ဖြစ်ပျက်မှာတော့ဟိုတိုက်ခိုက်မှုတွေဒီထိခိုက်တိုးထက်တယ်လို့မျိုးတွေမရှိပါဘူးအချိန်လင်းလိုက်ဒီလင်းလိုက်ကိုအချိန်လင်းလိုက်မှာလာရောက်ပြီးတော့တိုက်ယူရတာပဲဖြစ်ပါတ
ယ်လက်နက်တွေပါသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများဖြေရှင်းပေးနေရလဲကျွန်တော်တို့ကြားတော့ KNU ကပြန်ထိန်းထားတယ်လို့ကြားတယ်အဲ့ဒါဟုတ်ပါလား
ကျွန်တော်တို့တိုက်ခိုက်မှုမဖြစ်လို့နော်ကျွန်တော်တို့လက်နက်တွေကကျွန်တော်တို့ကြံလေလေပြောင်းမှုကိစ္စတော့ဟိုဘဟုရောတမဟာဟိုရောတက်ဆိုင်ရာဆက်ဆက်နေတဲ့ဒီကောင်းဆောင်တွေကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့တောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့ KNU ဘက်ကဘယ်လိုများအကြောင်းပြန်ထားပါလဲခင်ဗ
ျဘဟုရောအကြောင်းကြားတာမဟုတ်ဘဲနဲ့ကျွန်တော်တို့တိုင်ရင်တိုင်ရင်မျိုးခေါ်ပြီးတော့ပြည်သူ့ရဲ့ကတောင်းရှိကောင်းဆောင်တွေနဲ့တမဟာကောင်းဆောင်တွေကစိတ်ဆဲရတဲ့လက်နက်တွေကိုဒီကြာကြီးတင်ဆက်လာပြီးမယ်ဒီလိုရှိလို့ရှိရင်ကျွန်တော်တို့ဘဟုကောင်းဆောင်များနဲ့ KNU ရှိရင်ကတောင်းရှိသူတွေရဲ့နောက်ကျမငါတောင်းဝင်ပြီးရင်ညနေပြီးတော့ဆောင်ရွက်ပြီးတဲ့နေ့တော့ကျွန်တော်တို့စာရတယ်ပေါ့
အဲ့တော့လက်ရှိအဖြစ်သိမ်းခံရတဲ့လက်နက်တွေကဘယ်သူစီမှာလဲခင်ဗျအ
ဲ့လောလောဆယ်ဆယ်တော့စာရဆိုလို့ရှိရင်ကျွန်တော်တို့ဟိုပြည်နေကျမငါမှာလို့ပဲယူစားလို့ရပါတယ
်တကယ်တမ်းကတရင်သုံးရောအဲ့ကိုခင်ကျော်ရဲ့အဖွဲ့ရာကော KNU တပ်မဟာ9ရဲ့ဒေတာထဲမှာရှိပါတယ်ခင်ဗျပြောမယ်ဆိုရင်တော့KNU တပ်မဟာ9ရဲ့ဩဇာခံဒေသလွှမ်းမိုးဒေသမှာရှိနေတဲ့ခါကျတော့ဒီတပ်ကမှနောက်ွယ်က KNU တပ်မဟာ9တို့ဘာလို့ပတ်သက်တာမျိုးတွေရောရှိပါသလား
ဒီခင်ဗျာကျွန်တော်တို့အဖွဲ့ကြီးကနေအချက်၅ချက်နဲ့ကျွန်တော်တို့ထုတ်ပြန်ရတာဖြစ်တယ်အဲ့တော့နောက်တစ်ခါကျွန်တော်တို့ဒီတူတောင်စုငင်းငယ်ရင်းနဲ့ဖွင့်ပြရေးတပ်ဖွဲ့ဆိုပြီးတော့ Union Peace Development Project ဆိုပြီးတော့ UPDF အဲ့ဒီကပြည်သားအဖွဲ့ကြီးတောင်မျိုးဒီကျူပန်းတယ်နောက်တစ်ခုက UPDF အဖွဲ့ကြီးမျိုးရှိအစိုးရနဲ့တီးခြားပြစ်ခတ်ရေးဆိုလုပ်ဆောင်ရပြပအားထုတ်တယ်ပေါ့နောက်တစ်ချက်ကတော့အဖွဲ့ကြီးမှာချမှတ်ထားတဲ့လုပ်ငန်းစဉ်များနဲ့စီစဉ်ချက်များမလိုက်နိုင်လိုက်နိုင်မှုမရှိဘူးနောက်တစ်ချက်ကတော့အဖွဲ့ကြီးချင်းပြေပြေးခြင်းနဲ့ပြေပန်းအားထုတ်မှုပေါ့နောက်ဆုံးတစ်ချက်ကတော့တရားအချက်လူချင်းနဲ့ပတ်သက်ပြီးကျွန်တော်တို့ပြေဆောင်ဖြည့်ရှင်မှုအချိန်ကြီးကိုကျွန်တော်တို့အကြောင်းကြားတယ်ဒါမှမဟုတ်နောက်ရောက်ဖြည့်ရှင်မှုရှိဘူးဒါကြောင့်မို့လို့ကျွန်တော်တို့2024ခုနှစ်စက်တင်ဘာ9ရက်နေ့မှာအဖြစ်ရှိလို့ထုတ်ပေါ်လာတဲ့ဒီလိုဖြစ်ပါတယ်။ပြောရမယ်ဆိုရင်အဲ့ကြောင့်မှကျွန်တော်တို့ကျင်းတက်မှပြတက်မှငါတက်မှတုံးကျွန်တော်တို့ပြတိုင်းရတော့ရောက်ရှင်းနေခဲ့ပါတယ်။သူတို့လည်းအကြောင်းကြားခဲ့ပါတယ်။အဲ့ဒီတော့ကျင်းတက်ပုံကိုလည်းကျွန်တော်တို့အကြောင်းကြားခဲ့ပါတယ်။အဲ့ဒီကြောင့်မှဒီမှာတော့သူတို့ရဲ့တုတ်ပြန်ချက်ပေါ့ကျင်းတက်ပုံရောတက်မှငါရောတုတ်ပြန်ချက်ကတော့ဒီကျင်းတော်ကိုသူတို့ဒီဘက်ကိုရလက်ခံလာတာပဲဆိုပြီးတော့ကျွန်တော်တို့ပြောပါတယ်။အဖွဲ့ကြီးကလက်ခံလာတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ခဲ့ပါတယ်။အဲ့တော့ဒီလိုအခြေအနေမျိုးကိုဟိုလှောက်ဆောင်နိုင်တယ်ဆိုရင်တော့ဒီတုံတရာတော့သူ့ကိုဒီပုဂ္ဂိုလ်ကလက်ခံလာတဲ့အပေါ်မှာပဲလာဒါမို့လို့ရှိလို့ရှိရင်ဒီလိုအကြောင်းကြောက်သူ့လက်ခံလာလို့တော့ကျွန်တော်တို့တော့ပြောပြဆိုပြီးတော့ကျွန်တော်တို့စိတ်နာမလို့ကျွန်တော်တို့ခက်ခဲပါတယ်။ဒါပေမဲ့ခင်ကျော်သူကအိဒီယက်ကိုခွဲထွက်မဟုတ်ပါဘူး။အိဒီယက်ကအဖြစ်သေးတာအဖြစ်ရှိနေထုတ်ပြန်လာတဲ့လူဖြစ်တယ်ဆိုတာတော့ပြောချင်ပါတယ
်။သူတို့အင်အားရောဘယ်တော့ရှိလဲကိုပြူ
။အဲ့ဒီရှိတော်နိုင်စက်ကနာပြောရမယ်တခင်ဒီကောင်ရဲ့ရှင်နဲ့ပတ်သက်ပြီးလုပ်ဖို့အတွက်ဒီမှာမိငါ300ဆိုပြီးတော့အဲ့လိုအင်အားတော့ပြောတယ
်အခုဒီဖြစ်စဉ်မှာပြောမယ်ဆိုရင်တက်ဆိုင်ရာမဟာမိတ်အဖွဲ့ကြီးတွေနဲ့လည်းရှိတယ်အထူးဖြင့် KNU ပေါ့နောက်တစ်ခုကအစိုးရစစ်တပ်ရှိတော့ဒီဖြစ်ရတဲ့ပတ်သက်လို့ဒီလက်ရှိငင်းငယ်လုပ်ငန်းစဉ်မှာရှိတဲ့ဆိုင်ရာအဖွဲ့ကြီးတွေကော်မတီတွေကိုတင်ပြသွားဖို့ရှိပါလား ABSCF အနေနဲ့
ဒီချင်းစက်မှ9နှစ်မျိုးဖြစ်တော့ကိရင်မျိုးသားအစည်းအရုံးကိုပဲကျွန်တော်တို့စာပို့ထားပြီးတော့ဒီကိစ္စကိုဟိုဖြည့်ရှင်းပေးဖို့ကျွန်တော်တို့တောင်းဆိုလာပါတယ်